Welcome to the Voice of America in Burmese.
လာပါရှင် VOA American တန်ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ယောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အော်မာဒီညနေခင်းသတင်းတွေကိုကိုဝင်းဝင်းနဲ့တူညညာပေးသွားမှာပါအီရတ်နိုင်ငံမိုဇူးမြို့ကို IS သည်ကြော်ရီလက်ထက်ကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေကြတဲ့စူပေါင်းတပ်ဖွဲ့တွေမြို့နီးကိုချင်းကပ်လာတာနဲ့အများ IS သည်ကြော်ရီဟာအရက်သားတွေကိုလူသားဒိုင်းတွေအဖြစ်အသုံးပြုနေတာစီးရီးယားနိုင်ငံအရှေ့ပိုင်းကအလက်ပိုမြို့ဟာလူသက်ကွင်းဖြစ်လာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအကြီးအကဲကပြောလိုက်တာရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာဒီရိုဟင်ဂျာမွတ်စလင်ရွာသားတွေကပုံအောင်နေထိုင်နေရတာဒီလိုထိတ်တဲအောင်တဲ့နေကိုတင်ပြပေးသွားဖို့ရှိရတယ်မခွန်ညိုရေ
ကောင်းပါပြီရှင်အခုညနေပိုင်းသတင်းစာမားတွေကိုတော့ဒီအမေရိကန်သမ္မတလောင်ရွေးကောက်ပွဲဆိုင်ရာသတင်းတွေနဲ့စတင်မှာဖြစ်ပြီးအထူးသဖြင့်အကြိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာအခုလိုစီယုံနေကြပါတယ
် And if people get out and vote we will have a victory on November the 8th
Democratic Party သမ္မတလောင် Hillary Clinton ကသူအောင်ပွဲခံနိုင်ဖို့မဲတမဲတိုင်းကအရေးကြီးပါတယ်လို့ပြောသွားတဲ့နဲ့အတူအကျိုးမဲပေးနေတဲ့အခြေအနေတွေကိုလည်းသိကြရမှာပါ။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမှာတော့မြစ်ဆုံဆယ်စီမံကိန်းရပ်တန့်ရေးသမ္မတစီစာရေးသားပေးဖို့တောင်းဆိုခဲ့ကြတဲ့အကြောင်းနဲ့အတူပြည်ပကမြန်မာရွှေပြောင်းလုံသမားတွေကိုအစိုးရဘက်ကထိထိရောက်ရောက်အကူအညီပေးရေးအကြံပြုစာတမ်းတစ်စောင်အကြောင်းကိုလည်းသိကြရမှာပါ။ဒီလိုသတင်းလှော်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကြီးညာပါမယ်ရှင်။
အီရတ်နိုင်ငံမိုဇူးမြို့ကို IS သတိကြော်ရီလက်ထက်ကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေကြတဲ့စူပေါင်းတပ်ဖွဲ့တွေမြို့နီးကိုချင်းကပ်လာတာနဲ့အမျှ IS သတိကြော်ရီဟာအစုံအဖျားကြေးရွာတွေကရဲသားတွေကိုခေါ်ပြီးလူသားတိုင်းကာတွေလို့တုံးနေတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ် IS တွေဟာသူတို့အတွက်နောက်ဆုံးကျန်နေတဲ့မြို့ကြီးတစ်ခုလက်လွတ်မဆုံးရှုံးရအောင်စ조사ခုခံနေကြတာပါအီရတ်ဦးဆောင်တဲ့လက်ရှိစစ်ဆင်ရေးမှာတော့မြို့ရဲ့တောင်ဘက်အရှေ့ဘက်နဲ့မြောက်ပိုင်းတွေကနေမြို့ရင်းကိုဦးတည်ပြီးတော့လမ်းတစ်လျှောက်ကြေးရွာတွေကိုအီရတ်တပ်တွေဘက်ကဖြည်းဖြည်းချင်းသိမ်းယူလာခဲ့တာပါကုလသမဂ္ဂကတော့မိုးစုမျိုးနဲ့အနီးပတ်ဝန်းကျင်နေရာတွေကနေထွက်ပြေးတင်းရှောင်သူအရသာ1000ကျော်ရှိတယ်လို့ဆိုပြီးဒီလူတွေဘေးကင်းလုံခြုံရေးနဲ့လူသားချင်းစာနာမှုအကူအညီတွေရရှိနိုင်ရေးအတွက်စိုးရိမ်နေကြောင်းပြောဆိုထားရတယ်။လက်ရှိထိုးစစ်ဆင်မှုတွေမှာအဓိကအခန်းကဏ္ဍကနေပါဝင်နေတဲ့ခတ်လက်နက်ကင်တပ်ဖွဲ့နဲ့ပတ်သက်လို့တော့ဒီအဖွဲ့ဟာမိုးစုမျိုးကနေထွက်ပြေးလာတဲ့အမျိုးသားတွေနဲ့စေရော်သက်ယောက်ျားလေးတွေကိုတရားဥပဒေမဲ့ဖမ်းဆီးလာတွေလုပ်နေတယ်ဆိုပြီးတော့ဒီပေါ်စိုးရိမ်နေတဲ့အကြောင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောပါရယ်ထွက်ပြေးလာသူတွေဟာ IS အဖွဲ့နဲ့အဆက်ဆက်ရှိသူတွေမဟုတ်ဘူးဆိုတာသိကြစေဖို့အတွက်အပေါ်ထပ်ဆောင်းပြီးတော့စစ်စစ်တာတွေအသက်15နှစ်အထက်အမျိုးသားတွေကိုမိသားစုတွေနဲ့ခွဲပြီးတော့ထိန်းသိမ်းထားတဲ့အကြောင်း HRW အဖွဲ့ကပြောပါရယ်ခင်ဗျာ
IS တွေရဲ့မြို့တော်ရက်ကာကိုစီးရီးယားသဘုံအဖွဲ့တစ်ခုဖြစ်တဲ့ Kurdish YPG တပ်ဖွဲ့ဝင်တွေမကြာခင်ဝေရောက်တိုက်ခိုက်ဖို့ရှိနေပြီးဒါဟာ IS တွေကိုတိုက်ခိုက်နှိမ်နင်းနေတဲ့ American ရဲ့မဟာမိတ်တူရကီအတွက်စိတ်ဆိုးဒေါသထွက်စရာဖြစ်လာနိုင်ပါတယ်။လာမယ့်အချိန်တိုကာလအတွင်းမှာအခုလိုဝေရောက်တိုက်ခိုက်နိုင်သူတွေဟာ Syria Democratic တပ်ဖွဲ့ဝင်တွေဖြစ်ပြီး YPG ဟာလည်းအရေးပါတဲ့စိတ်ပိုင်းတစ်ရပ်ဖြစ်တယ်လို့ Syria နဲ့ Iraq ကညံပေါင်းတပ်ဖွဲ့တွေရဲ့ထိတ်တန့်ကြီးခဲ့ဖြစ်သူ American ဗိုလ်ချုပ်ကြီး Stephen Townsend ကတယ်လီဖုန်းကနေတဆင့်သတင်းတောက်တွေကိုပြောခဲ့ပါတယ်။American အနေနဲ့တူရကီနဲ့ညှိနှိုင်းသွားမှာဖြစ်ပေမဲ့ Raqqa စစ်ဆေးရေးမှာ Kurdish တပ်ဖွဲ့တွေပါဝင်ဖို့ကိစ္စနဲ့ပတ်သက်ပြီးမတူတဲ့သဘောထားအမြင်တွေရှိနေတဲ့ကြားမှာပဲညှိနှိုင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးတောက်ဆန်ကဆက်ပြောပါတယ်။မနေ့ဗိုလ်ချုပ်နေ့မှာတော့ American သမ္မတ Barack Obama နဲ့တူရကီသမ္မတ Recep Tayyip Erdogan တို့ဟာ IS တွေချိန်မုံသွားရေးနဲ့ပတ်သက်ပြီးတယ်လီဖုန်းနဲ့ဆွေးနွေးခဲ့ပါတယ်။အင်မီတို့ကထုတ်ပြန်တဲ့ကြေညာချက်မှာ Raqqa မြို့ကိုပြန်လည်သိမ်းပိုင်ရေးနဲ့ပတ်သက်ပြီးတိတိကျကျရည်ညွှန်းပြောဆိုရမျိုးမရှိပေမဲ့စီးရီးယားမြောက်ပိုင်းမှာတူရကီတပ်ဖွဲ့ရဲ့အားထုတ်ကြိုးပမ်းမှုတွေတခါစစ်သွေးကြွတွေကိုရေရှည်တိုက်ခိုက်ချင်းမိုးရင်မှာတူရကီနဲ့နီးနီးကပ်ကပ်ဆောင်ရွက်သွားဖို့လိုအပ်တာတွေကိုတော့သမ္မတဥပမာကအတိအမှတ်ပြထားကြောင်းဖော်ပြထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအရှေ့ပိုင်းကအလက်ပိုမျိုးဟာလူသက်ကွင်းဖြစ်လာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအကြီးအကဲကမနေ့ကပြောလိုက်ပါတယ်လွန်ခဲ့တဲ့လအတွင်းအဲ့ဒီနေရာမှာလူ400ကျော်တပ်ဖြတ်ခံရပြီး2000လောက်တန်ရာရခဲ့တာပါလူပေါင်း2000ခွဲကျော်နေထိုင်နေသေးတဲ့အလက်ပိုမျိုးမှာဆရာဝန်30လောက်နဲ့ဆေးရုံ3ပစ္စည်းကိရိယာမစုံလင်တဲ့ဆေးရုံ6ဦးသာရှိတယ်လို့ကုလလုံခြုံရေးကောင်စီကို Mr. Stephen O'Brien ကမနေ့ကတင်ပြခဲ့ပါတယ် လူနာတင်ရင်ဆက်တစည်းနဲ့ဆောင်းလုံလောက်မှုမရှိတာကြောင့်လူသေးအလောင်းထဲတဲ့အိတ်တွေကိုဆောင်းဖြစ်လူနာတွေကအသုံးပြနေကြတယ်လို့လည်းသူကပြောပါရယ်စီးရီးယားနိုင်ငံကဆွေးဝါးလာတဲ့ကျင်းတွေကိုသူ့အနေနဲ့လာစဉ်လာတိုင်းအခုလိုလာရောက်တင်ပြနေပေမဲ့စစ်ပွဲတွေအဆုံးသတ်ဖို့နဲ့လူသားတွေအတိတ်ဒုက္ခရောက်နေတဲ့ကျင်းတွေကိုရပ်မပစ်နိုင်သေးဘူးလို့မစ္စတာအိုဘရိုင်ကပြောပါရယ်လုံခြုံရေးကောင်စီရဲ့ရှေ့မှာအခုလိုတင်ပြနေပေမဲ့လည်းဒီလိုကျင်းတွေကိုရပ်တန့်သွားအောင်လုံလုံလောက်လောက်လှုပ်ဆောင်ခြင်းမရှိတဲ့ပေါ်သူကပြစ်တင်လိုက်ပါရယ်လွန်ခဲ့တဲ့သတင်းပတ်တွင်းတုန်းကတော့အလက်ပိုမျိုးကဖျားနာနေတဲ့အရက်သားတွေမျိုးကထွက်လာနိုင်ဖို့နဲ့မျိုးရင်းကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ဖို့စီးရီးယားနဲ့ရုရှားကဘုံကျတိုက်ခိုက်မှုတွေကိုရည်နာထားပေးခဲ့ပါတယ်စီးရီးယားနိုင်ငံရဲ့ကုလလုံခြုံရေးကောင်စီအနေနဲ့အရေးယူကင်တယ်ဖို့မဲခွဲဆုံးဖြတ်ရမှာရုရှားနိုင်ငံက5ချိန်ဗီတိုအနာသုံးပြီးတော့ပယ်ချထားခဲ့တာပါတကယ်လို့သာဒီအခြေအနေတွေဟာဒီထက်ဆိုးဆိုးရွားရွားဖြစ်လာရင်တော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မလိုပဲကုလသမဂ္ဂအနေနဲ့ဝင်ရောက်ထိန်းသိမ်းနိုင်မယ့်အခြေအနေတည်းရတဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေညီလာခံမှာလွန်ခဲ့တဲ့သတင်းပတ်တွင်ကဆွေးနွေးခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတမဲဆယ်ပွဲလူမှုစတန်းတွေမှာပြန်ဖက်ဟီလာရီကလင်တန်ထက်ထောက်ကပ်မှုပိုပိုပြီးကျဆင်းလာနေတဲ့သမ္မတလောင်းဒေါ်နယ်ထရမ့်အနေနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းအောင်မြင်မှုတချို့ကိုထုတ်ကြွားနေပါတယ်။နိုဝင်ဘာ၈ရက်မှာကျင်းပမယ့်ဒီသမ္မတရွေးကောက်ပွဲနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာသမျိုးချနိုင်ငံတွေမှာမဟုတ်တဲ့အင်ချမ်မီတထေးကြီးထရမ့်ဟာအဓိကအပြိုင်မဲဆွဲရတဲ့နေရာတွေမှာလူမှုစတန်းတွေအရနောက်ကျကျန်နေပြီးသမျိုးချမဲဆွဲတာမျိုးထက်သူ့ဟိုတယ်လုပ်ငန်းကိုပါပြပြီးထပ်မဲဆွဲနေပါတယ်။သမ္မတအင်ဂျီတော်နဲ့အမေရိကန်လွှတ်တော်အကြားပါဆာဗီးနီးယားလမ်းမကြီးတလန်းတဲပေါ်မှာပဲဆောက်ထားတဲ့ထရမ့်ရဲ့အထင်ကရဟိုတယ်တစ်ကိုမနေ့ကဖွဲချိုးပြက်ဖွင့်ရမှာသမီးအိုင်ဗန်ကာထရမ့်က2016ခုနှစ်ကြာရင်အဖေအိမ်ပြည်တော်ကိုလာမယ်လို့အရင်ဒီဝါရှင်တန်မြို့တော်မှာပြောခဲ့ပြီးပေမဲ့ဘာကိုချိုဟော့ကင်းထုံမှန်မတိကြခဲ့ဘူးလို့ထုတ်ပြောလိုက်ပါတယ်။အရင်အထင်ကရစားတဲ့ကြီးကိုပြန်ပြုပြင်တိဆောက်ထားတဲ့ဒီနိုင်ငံတကာဟိုတယ်ဖွင့်ပွဲကိုထရမ့်အင်ချမ်းမြေလုပ်ငန်းရဲ့ဒီယိုကထားလည်းဖြစ်တဲ့သမီးအိုင်ဗန်ကာနဲ့အတူထရမ့်ရဲ့ဇနီးနဲ့ကျန်သမီးသုံးဦးနဲ့တက်ရောက်ကြပြီးရွှေကက်ကြီးတွေနဲ့အနီးရဲရဲဖဲချိုးကြီးကိုဘေးချင်းကပ်အတူဖြတ်ပေးခဲ့ပါတယ်။ပထမဆုံးအဖွဲ့မှစကားပြောတဲ့ထရမ့်ဟိုတယ်လုပ်ငန်းအမှုဆောင်ရာရှိချုပ်နဲ့သမီးအေဗန်ကာတို့အနေနဲ့ဟိုတယ်လုပ်ငန်းပေါ်အထူးကပြောခဲ့ပေမဲ့သမရလောင်းထရမ့်ကတော့သမရမဲဆယ်ပွဲနဲ့ချိတ်ဆက်လိုက်ပြီးသူ့အထူးကမူဝါဒကလုပ်ငန်းမစခင်ကြိုပြင်ထားတဲ့ဘတ်ဂျက်ထက်ပိုမတုံးရေးဖြစ်တယ်လို့ဟိုတယ်အောင်မြင်စွာတိဆောက်ပြတာနဲ့နှိုင်းယှဉ်ပြီးပြောလိုက်ပါတယ်။VIP သူရေးပါသူတွေနဲ့တရင်တော့ဒီပါတက်တက်ဒီဟိုတယ်ဖွဲ့မှာထရမ့်ကဆက်ပြီးလက်ရှိဒီမိုကရက်ပါတီအစိုးရအဓိကလှုပ်လာတာကတော့ကြိုးမပြင်းမဲ့ဘတ်ဂျက်နောက်ကလိုက်ပြီးပိုသုံးဆွဲခဲ့တာပါလို့ဟီလာရီကလင်တန်ကိုပြစ်မှတ်ထားပြီးဝေဖန်ပြစ်တင်လိုက်ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဂျာလာဘီနီညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်မောင်နှံဒေသအတွင်းအစွန်းရောက်ကျမ်းပတ်သမားတွေကိုလူမျိုးရေးတပ်ဖွဲ့တွေကစစ်ဆင်လျက်ရှိရမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကျေးရွာတွေကရွာသားတွေကိုစစ်တပ်ကအတင်းမောင်းထုတ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်ရွာသားတွေပုံအောင်နေထိုင်နေရတယ်လို့ရိုက်တာသတင်းကရေးသားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနေကြောင်တပ်ဖွဲ့အရာရှိတွေကချီးကမ်းပြင်ကျေးရွာကိုရောက်လာပြီးတော့ကျေးရွာသား2000လောက်ကိုအခြေခံစားသုံးကုန်အချို့ပေးပြီးတော့ရွာကနေနှင်ထုတ်လိုက်တယ်လို့ရိုက်တာသတင်းကရိုဟင်ဂျာသတင်းရင်းမြစ်ကိုကူးကားပြီးတော့ရေးသားထားတာပါ။ဒီသတင်းနဲ့ပတ်သက်လို့မောင်တော်မျိုးနဲ့နေကြောင်တပ်အကြီးကဲရဲမှူးချုပ်သူရဆန်းလွင်ကတော့မဟုတ်မမှန်ကြောင်းနဲ့ဒီလိုဆောင်ရွက်မယ်ဆိုရင်သူတို့ဘက်ကတာဝန်ရှိသူတွေကိုအရေးယူမှာဖြစ်ကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်
။အဲ့လိုလို့ရင်ကိုယ့်လူကိုအရေးဆုံးအရေးယူပြီးသွားပြီပေါ့။ကျွန်တော်တို့ကခွင့်ပြုလို့လည်းမရဘူး။အဲ့လိုဆိုတာလည်းဖြစ်နိုင်ကြရလည်းမရှိဘူး။နောက်ဆုံးကျွန်တော်တို့ကဒီမှာအဖြစ်မှန်ကိုအကုန်လုံးကိုသတင်းထုတ်ပြန်နေတာ။အခုဒီတစ်ခါတော့ကျွန်တော်တို့ပွင့်လင်းမြင်သာသာသတင်းထုတ်ပြန်နေတာတစ်ခါမှမရှိဘူး
။အော်တိုဘာလ9ရက်နေ့ကမောင်တော်ဒေသမှာရှိတဲ့လုံခြုံရေးစခန်း3ခုကိုအကြမ်းဖက်သမားတွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးနောက်ဒေသတစ်ခုလုံးမှာလုံခြုံရေးတွေတိုးမြင့်ခဲ့ပါတယ်။ဒါအပြင်အကြမ်းဖက်သမားတွေလူယူသွားတဲ့လက်နက်တွေကိုရှာဖွေနေသလိုအကြမ်းဖက်တိုက်ခိုက်သူတွေကိုလည်းတောင်းနှင်ရှာဖွေနေပါတယ်။ဒလိုဆောင်ရွက်မှုတွေမှာဒေသခံကြေးရသွားတွေကိုလူခွေချူပေါမှုတွေရှိနေတယ်လို့ဆဆဲချက်တွေပေါ်ထွက်နေတာကြောင့်ဒီအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ကုလသမဂ္ဂလူခွေဒုက္ကိုစလဲတွေကတောင်းဆိုမှုတွေရှိနေတာပါ။အော်တိုဘာလ9ရက်နေ့ကအဖြစ်ပြက်တွေပါဝင်လူခွေချူပေါမှုတွေရှိမှရှိဆိုတာတွေကိုပါအဖြစ်ပြက်မှန်တွေကိုစုံစမ်းဖို့ရခိုင်ပြည်နယ်လွှတ်တော်ကနေအကြမ်းဖက်ခံရမှုလေးလာသုံးသက်ကော်မတီတရက်ကိုအော်တိုဘာလ24ရက်ကဖွဲ့စည်းခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားဆွေးနွေးကိုနျူကလ িয়ার စီစဉ်တွေရပ်တန့်အောင်တိုက်တွန်းတာတွေတိုးလို့သွားကြဖို့ဂျပန်အမေရိကန်နဲ့တောင်ကိုရီးယားကြီးတန်းရာရှိတွေကဒီနေ့သဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လုံခြုံရေးဆိုင်ရာချင်းချောက်မှုတွေဟာနောက်ထပ်အဆင့်တစ်ခုကိုရောက်လာနေပြီလို့ဂျပန်ထုနိုင်ငံကြားရေးဝန်ကြီးရှင်ဆူကီဆူဂျီယာမာကပြောလိုက်ပါတယ်။ဒါကြောင့်လက်ရှိအခြေအနေပေါ်မူတည်ပြီးကင်တယ်သွားနိုင်မဲ့နည်းလမ်းသစ်တွေလိုအပ်တယ်လို့သူကပြောပါတယ်။ သူအနေနဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်တောင်ကိုရီးယားဒုနိုင်ငံခြားရေးဝန်ကြီးလင်ဆန်းနမ်တို့နဲ့ဒီနေ့တိုကျိုမြို့မှာတွေ့ဆုံခြင်းမှာအခုလိုပြောသွားတာပါတကယ်တော့သူတို့သုံးနိုင်ငံဟာမြောက်ကိုရီးယားရဲ့6နိုင်ငံဆွေးနွေးပွဲမှာပါဝင်ကြတဲ့နိုင်ငံတွေပါ6နိုင်ငံဆွေးနွေးပွဲတွေကတော့ဆွေးဆက်ညှိနှိုင်းမှုတွေကနေမြောက်ကိုရီးယားနှုတ်ထွက်ခဲ့တဲ့2009ခုနှစ်ကတည်းကရပ်နေခဲ့ပါတယ်ခင်ဗျာ
တူရကီရှေ့တောင်ပိုင်းကကတ်လူမျိုးတွေအများပြားနေထိုင်ကြတဲ့ဒီယာဘာကာမြို့မြို့တော်ဝန်တွေကိုအကြမ်းဖက်မှုနဲ့ပတ်သက်တယ်လို့ဆွဆွဲပြီးတော့တူရကီအာဏာပိုင်တွေကထိန်းသိမ်းခဲ့ပြီးနောက်ယာနဲ့ချီတဲ့တူရကီကတ်လူမျိုးတွေနိုင်ငံတော်ဆန္ဒပြနေကြပါတယ်မြို့တော်ဝန်ဂူတန်ကီဆန်နက်နဲ့တွဲဘက်မြို့တော်ဝန်ဖီရက်အန်လီတို့ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးနောက်မနေ့ကပုတ်တဲဟူးနေ့မှာဒီမြို့ကန်တွေကစိတ်ဆိုးဒေါသထွက်နေတဲ့လူအုပ်ကြီးကိုလုံခြုံရေးရဲတွေကမိသက်ပိုက်သုံးပြီးတော့လူစုခွဲခဲ့ပါတယ်ခင်ဗျာ
ကြတာပရိနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကြီးညာသွားတာပါအခုအမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်နေတဲ့အချိန်နေနဲ့စားပါမယ်ရှင်ရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်လောက်တာမလိုတော့တဲ့အချိန်မှာအမေရိကန်သမ္မတလောင်းတွေဟာမက်ဆန်ဒါရှင်တို့ရဲ့ထောက်ခံမဲ့တွေရဖို့တည်ကြအောင်အထူးသဖြင့်အကြိတ်နဲ့ရှင်ပြိုင်ရမယ့်ပြည်နယ်တွေမှာစူးစမ်းစည်းရုံးနေကြပါတယ်။ Democratic Party သမ္မတလောင်း Hillary Clinton ဟာမနေ့ကဗုဒ္ဓဦးနေ့ကကြားရောက်တဲ့သူ့ရဲ့69နှစ်မွေးနေ့ကို Florida ပြည်နယ်မှာပဲဆင်နွှဲခဲ့သလိုသူ့ရဲ့ပြိုင်ဘက် Donald Trump ကလည်းအဲ့ဒီ Florida ပြည်နယ်ထဲမှာပဲမဲဆွယ်စည်းရုံးနေခဲ့ပါတယ်။ Donald Trump ကလာမယ့်နှစ်မှာအင်ဗျူရိုမှာနေရတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့အင်ဗျူရိုနဲ့မလှမ်းမကမ်းမှရှိတဲ့သူ့ရဲ့ဟိုတယ်အသစ်တရဝင်းဖွင့်ပွဲအခမ်းအနားကိုမနေ့ကတက်ရောက်ခဲ့ပါသေးတယ်။ VOA သတင်းတောက်ဆလတ်တီကာဟုတ်သတင်းပေးပို့ထားတာကိုဒေါခင်ဆိုဝင်းကပြောပြပါမယ်ရှင်
။ Republican သမ္မတလောင်း Donald Trump က Washington စာရိုက်ကြီးအဆောက်အအုံဟောင်းကိုဇင်းခမ်းဟိုတယ်ကြီးအဖြစ်ပြုပြင်ပြောင်းလဲခဲ့ပြီးမနေ့ကတရဝင်းဖွင့်ပွဲအခမ်းအနားကျင်းပခဲ့ရမှာဆန္ဒပြသူတွေကဒီဟိုတယ်ကိုသဘိတ်ပေါက်ကြဖို့ဆော်ဩခဲ့ကြပါတယ်။Las Vegas မြို့ကသူပိုင်ဟိုတယ်တစ်ခုကဝန်ထမ်းတွေကိုကိုးစားပြုတဲ့အလုသမားတမကကနေကမကထပြုပြီးဒီဆန္ဒပြပွဲကိုစီစဉ်ခဲ့တာဖြစ်ပါတယ်။ Las Vegas မြို့က Trump ဟိုတယ်အလုသမားတွေရဲ့နစ်နာကြီးတောင်းဆိုချက်တွေကိုညှိနှိုင်းမပေးခဲ့တဲ့အတွက်အလုသမားတမကကနေအခုလိုကန့်ကွက်နေတာပါ။ American ပြည်ထောင်စုရဲ့မြို့တော် Washington DC ကသမိုင်းဝင်စာရိုက်ကြီးအဆောက်အအုံဟောင်းကိုအသွင်ပြောင်းထားတဲ့ဟိုတယ်ထဲမှာတော့ Donald Trump ကဒီဟိုတယ်ပြုပြင်တဲ့စီမံကိန်းအောင်မြင်မှုဟာသူသာသမရဖြစ်ခဲ့ရင်ဆောင်ရွက်ပြနိုင်တဲ့နမူနာတစ်ခုပါပဲလို့ဂုံယူပြီးပြောဆိုလိုက်ပါတယ်
။ Project like this demonstrate what is possible.
ဘုံညီမှန်းချက်တစ်ခုအတွက်အသင်းတစ်ခုကညီညီညွတ်ညွတ်ပူးပေါင်းလုပ်ကြရင်အောင်မြင်တယ်ဆိုတာကိုဒီစီမံကိန်းကတရုတ်ဖော်ပြလိုက်တာပါပဲ။နောက်ကျွန်တော်တို့အစိုးရနဲ့အတူဘယ်လိုလုပ်ကြရင်အလုပ်ဖြစ်တယ်လဲဆိုတာကိုပြသရလဲရောက်ပါတယ
်လူထုစစ်တမ်းတွေအရာ Hillary Clinton ကအသာစီးရနေတာကိုအမှီလိုက်နိုင်မှုအတွက် Donald Trump ကနောက်ဆုံးအနေနဲ့လုံးပန်းနေရတဲ့အတွက် Israel နယ်ပေါ် American နိုင်ငံသားတွေအပါအဝင်တခြားအုပ်စုတွေကိုလည်းစီယုံနေရပါတယ
် My administration will stand side by side with the Jewish people and Israel's leaders
ကျွန်တော်အစိုးရအနေနဲ့ Israel နိုင်ငံရဲ့ဆက်ဆံရေးပေါင်းကူးတရားဆက်လက်ခိုင်မအောင် Israel ပြည်သူတွေနဲ့ရောခေါင်းဆောင်တွေနဲ့ပါအတူရှင်တွဲရက်တီမှာဖြစ်သလို Israel နယ်ဝါ American တွေနောက်ပြီး American နိုင်ငံသားတွေအားလုံးနဲ့ပါလက်တွဲသွားမှာဖြစ်ပါတယ
်သူပြိုင်ဘက် Democratic Party သမ္မတလောင်း Hillary Clinton ကတော့အကြိမ်နဲ့ရှင်ပြိုင်ရမယ်ပြည်နယ်တွေမှာဖိဖိစီစီစီယုံရေးဆင့်နေပါတယ
် Every vote counts just ask my friend
မဲတမဲတိုင်းဟာအရေးကြီးပါတယ်ကျမတို့ရဲ့မိတ်ဆွေဒုသမ္မတဟောင်း Al Gore ကိုပဲမေးကြည့်ကြပါအောင်ဒီ Florida ပြည်နယ်က Lake Worth မြို့ကလေးကလည်းမဲရီအတွက်ထူးခြားမှုပေးနိုင်ပါတယ်။ Florida ပြည်နယ်ကလည်းအနိုင်ရှုံးကိုဆုံးဖြတ်ပေးနိုင်ပါတယ်။တကယ်လို့သာမဲဆန္ဒရှင်တွေအားလုံးထွက်ပြီးတော့မဲပေးနိုင်ခဲ့ရင် November 6ရက်နေ့မှာကျမတို့အောင်ပွဲခံနိုင်မှာပါ
။လူထုစစ်တမ်းတွေမှာ Donald Trump အသာစီးရနေတဲ့ Ohio ပြည်နယ်မှာတော့ Hillary Clinton ရဲ့သမီးဖြစ်သူ Chelsea Clinton ကသူ့မိခင်အတွက်မဲဆွယ်စည်းရုံးနေပါတယ်။
We have to turn Ohio blue up and down.
မဲဆန္ဒရှင်တွေရဲ့ထောက်ခံမှုမဲတွေနဲ့ဆိုရင်ကျမတို့ Ohio ပြည်နယ်ကိုဒီမိုကရက်တစ်တွေရဲ့အပြာရောင်လွှမ်းအောင်ပြောင်းပြေးကြရအောင်ပါရှင်
။ California ပြည်နယ်မှာတော့ Hillary Clinton ကိုထောက်ခံမဲ့သူရှားမဲ့ပုံမပေါ်ပါဘူး။ဒါပေမဲ့ Hollywood အကျော်အမော်တွေကိုကျယ်ဝင့်တွေနဲ့ဂုဏ်ပြုတဲ့နေရာမှာ Donald Trump ကိုဂုဏ်ပြုတဲ့ကျယ်ဝင့်ကိုမနေ့ကအာယုံမတက်ခင်မှာပဲတူနဲ့ထုဖြက်စီးခံခဲ့ရပါတယ်။အဲ့ဒီဖြက်စီးတဲ့သူလို့တန်ပြရရှိသူကိုဖမ်းဆီးနိုင်ခဲ့ပြီးအပြည့်အစည်းတွေကိုလည်းပြန်လည်ပြုပြင်ခဲ့ပြီးဖြစ်ပါတယ်ရှင်။
ဒေါခင်ဆိုဝင်ပြောပြခဲ့တာပါရှင်။အခုဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပြည်내35ခုထက်မနည်းမှာကြိုတင်မဲပေးနေကြပါပြီ။ရွေးကောက်ပွဲကျင်းပမယ့်နိုဝင်ဘာ6ရက်နေ့မတိုင်ခင်မှာပဲကြိုတင်မဲတွေသွားပေးကြဖို့ Democratic နဲ့ Republican Party ကြီးနှစ်ရလုံးကသူတို့ကိုထောက်ခံသူတွေကိုတိုက်တွန်းနေကြပါတယ်။ ကြိုတင်မဲ့ပေးတဲ့မဲဆန္ဒရှင်အရေးအတွက်အတော်လေးအားကောင်းနေပြီးအကျိတ်နဲ့ရှင်ပြန်ရဖို့ရှိတဲ့မြောက်ကိုရိုလိုင်းနာပြည်နယ်ကနေ VOA သတင်းတောက်ခရစ်ဆင်ကင်သတင်းပေးပို့ထားတဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။မြောက်ကိုရိုလိုင်းနာပြည်နယ်ဟာသမ္မတလောင်းနှုတ်ဦးကြားအကျိတ်နဲ့ရှင်ပြန်ရမယ်ပြည်နယ်တစ်ခုဖြစ်ပြီးဟီလာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ကိုထောက်ခံသူအသီးသီးကတော့တက်ကြွနေကြပါတယ်။စကော့ဟဲရစ်ဟာပါတီဆွဲမရှိတဲ့မဲဆန္ဒရှင်တဦးပါ
။ The disparity between the two candidates is soPronounced it kind of maybe just
တမရလောင်းနှစ်ယောက်ကြားကွာခြားချက်ကတိတ်ကိုထင်ရှားလွန်းတာကြောင့်ကားပေါ်ချက်ချင်းတက်ပြီးမဲပေးဖို့ကျွန်တော်ထွက်လာလိုက်တာပ
ါ Lewis Hutchinson ကတော့ Republican Party ကိုထောက်ခံသူပ
ါ The illegals is coming in here and taking people's jobs Yeah I'm retired
ငါမဝင်လာတဲ့သူတွေကလူတွေရဲ့လုပ်တွေကိုဆွဲယူနေကြတယ်ကျွန်တော်ငြိမ်းစားသူဖြစ်ပေမဲ့ဒီကိစ္စကိုတော့မကျေနပ်ဘူးဗျာ
အစောပိုင်းလူထုစစ်တမ်းတွေအကြားမြောက်ကာရိုလိုင်းနာမှာကလင်တန်ကအသာရနေပြီးထရမ့်ကအိုဟိုင်းယိုးမှာအခြေအနေကောင်းနေပါတယ်။နိုင်ငံရေးသိပ္ပံပါမောက္ခဒူးဖြစ်တဲ့ Charles Presby ကအခုလိုသုံးသပ်ပါတယ်
။ But the easier you make it to register and vote, the more people vote. It's going to increase turnout.
မဲဆန္ဒရှင်မှတ်ပုံတင်ဖို့နဲ့မဲပေးဖို့လွယ်လေးလေးမဲပေးတဲ့လူပိုများလေးလေးပါပဲ။အဲ့ဒါဆိုရင်မဲပေးတဲ့လူပိုတိုးလာမှာပါ။ဒါပေမဲ့ပါတီနှစ်အလုံးအတွက်အလားအလာကတော့မတူပါဘူး။ဒီအချက်ဟာ Republican ထက် Democrat ကိုပိုအားသာစေတယ်လို့ရေပူရယုံကြည်ကြတာပါ
။မဲပေးပိုင်ခွင့်ဟာမြောက်ကာရိုလိုင်းနာမှာ2023ခုနှစ်ကတည်းကနိုင်ငံရေးနဲ့တရားရေးအရာအခြေတင်ဖြစ်တာတွေရဲ့အဓိကအကြောင်းတစ်ခုပါ။ဂျိုဒင်မဲပေးခြင်းကိုကန့်သတ်တဲ့မဲဆန္ဒရှင်တွေဓာတ်ပုံပါအထောက်ထားပြရမယ်ဥပဒေကို Republican Party ထိန်းချုပ်တဲ့ပြည်နယ်လွှတ်တော်ကအဲ့ဒီနှစ်မှာပြဋ္ဌာန်းခဲ့ပါတယ်။မဲမတမာမှုမဖြစ်အောင်ရည်ရွယ်တယ်လို့လွှတ်တော်အမတ်တွေကဆိုပါတယ်။ပြည်နယ် Republican Party က Ricky Dias ကအခုလိုဆိုပါတယ်
။ We strongly support our state's voter ID laws and believe that it's essential that we have a common sense protection.
ကျွန်တော်တို့ပြည်နယ်မှာမဲဆန္ဒရှင်မှတ်ပုံတင်ရေးဥပဒေကိုခိုင်မာထောက်ခံပါတယ်။လူတွေမဲသွားပေးကြတဲ့အခါသူတို့ဘယ်သူပဲဝါဆိုတာပြောတဲ့အတိုင်းအမှန်တကယ်ဖြစ်ဖို့ဒီလိုဥပဒေမျိုးလိုအပ်တယ်လို့ယုံကြည်ပါတယ
်။ဒီနေ့အစောပိုင်းမှာတော့အယူခံတရားရုံးတစ်ခုကအဲ့ဒီဥပဒေကိုပယ်ဖျက်လိုက်ပါတယ်။လွှတ်တော်အမတ်တွေဟာအဲ့ဒီဥပဒေကြောင့်ရေးရမှာလူမဲမဲဆန္ဒရှင်တွေရဲ့မဲပေးပုံဆိုင်ရာအချက်အလက်တွေကိုသုံးခဲ့တယ်လို့ထောက်ပြပြီးပယ်ချတာပါ။နိုင်ငံရေးသိပ္ပံပါမောက္ခ Charles Presby က
They seem to act on that data because the decisions they made were the ones
အဲ့ဒီအချက်တွေအရလုတ်ပုံရပါတယ်။ဘာကြောင့်လဲဆိုချထားတဲ့ဆုံးဖြတ်ချက်တွေကလူမဲတွေကိုပဲထိခိုက်ပြီးတော့လူပြည်တွေမပါလို့ပါ
။မဲပေးပိုင်ခွင့်ဆိုင်ရာအငင်းပွားပွဲအခြေအနေကြောင့်လည်းလူတချို့ကြိုတင်မဲပေးဖို့တွန်းအားဖြစ်စီပါတယ်။ Thomas Fowler ကတော့ Democratic Party ကိုထောက်ခံတဲ့မဲဆန္ဒရှင်ပါ
။ Don't let them suppress your right to vote because I remember the time when my ancestors could not vote.
ကိုယ့်ရဲ့မဲပေးပိုင်ခွင့်ကိုဘယ်သူမှလာပြီးလွှမ်းမိုးတာမခံပါနဲ့။ကျွန်တော်တို့ဘိုးဘေးပြည်ပြင်တွေမဲပေးခွင့်မရတဲ့အချိန်ကိုကျွန်တော်တွေးမိပါတယ်။ဒါပေမဲ့ကျွန်တော်တို့မှာမဲပေးပိုင်ခွင့်နဲ့အခွင့်အလမ်းရှိနေပြီးမဲပေးသင့်ပါတယ်
။ဒီပြည်နယ်မှာကြိုတင်မဲပေးတာကိုလူတွေပိုပြီးကြိုက်လာတာကြောင့်အနာဂတ်မှာကြိုတင်မဲပေးတဲ့ရက်ပိုတိုးလာဖွယ်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြခဲ့တာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာလေးဘက်ကိုအလှည့်ပေးပါတော့မယ်။အေယာဝတီမြစ်စုံမြညာမြဝန်ဒေတာစီမံကိန်းရေးရပ်ဆိုင်ရေးအတွက်ကချင်ပြည်နယ်အန်ချမ်းရံမြို့ကပြည်သူတွေစုပေါင်းပြီးနိုင်ငံတော်သမ္မတထံကိုစာပေးပို့တောင်းဆိုလိုက်ပါတယ်။စီမံကိန်းတည်ဆောက်မယ်ဆိုရင်ရွာပေါင်း130ကျော်နဲ့လူပေါင်း4000ကျော်ကိုထိခိုက်မှာဖြစ်တဲ့အကြောင်းဒီစာထဲမှာဖော်ပြထားတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ AR မြစ်စုံမြညာမြဝန်းဒေတာစီမံကိန်းတွင်ဆက်လက်ဆောင်ရွက်သင့်မသင့်ကိုလေးလာစီစစ်သုံးသပ်တင်ပြနိုင်ဖို့အတွက်နိုင်ငံတော်သမ္မတကကော်မရှင်တစ်ရပ်ကိုဩဂုတ်လ12ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်ကလေးလာစီစစ်သုံးသပ်လို့ရရှိတဲ့အချက်တွေကိုနိုဝင်ဘာလ17ရက်နေ့မှာသမ္မတထံကိုပထမအစီရင်ခံစာတင်ပြရမှာဖြစ်ပြီးအစီရင်ခံစာမတင်ပြမီမှာပဲအင်ဂျင်နီယာမျိုးနယ်ကပြည်သူတွေကနိုင်ငံတော်သမ္မတထံကိုစာပေးပို့တောင်းဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတော်သမ္မတထံတောင်းဆိုတဲ့စာကိုဒီလ25ရက်နဲ့26ရက်မှာပြည်သူတရားကျော်ကဆွေးနွေးတင်ပြတာဖြစ်ပြီးအဓိကတောင်းဆိုတဲ့အချက်ကိုတော့ဒေသခံတဦးဖြစ်တဲ့ဦးဘရန်ရှောင်းကအခုလိုပြောပါတယ
်ကျွန်တော်တို့တာဝန်နေရဲ့အတွက်မြို့ဖလာလို့ကင်ဆယ်တော့လာတဲ့ဘေးငယ်တွေကိုရှေ့ဒီမှန်ကင်းနေဆိုတော့အဲ့ဒါကိုပြင်းပြသွားနိုင်တယ်ပေါ့လေအဲ့ဒါကျွန်တော်တို့မြို့ဖလာလို့ကလာတဲ့ဘေးအမေတွေကပျောက်ကွယ်သွားနိုင်တယ်ကျွန်တော်တို့လည်းနေရာဆက်ခဲလာနိုင်တယ်အဲ့ဒါကြောင့်အဲ့ဒါကိုစီနေနိုင်ဖို့ရန်အတွက်ကျွန်တော်
ပြီးခဲ့တဲ့လလယ်ပိုင်းက AR မြစ်စုံမြညာမြဝန်းဒေတာရေအားလျက်စစ်စီမံကိန်းလေးလာစီစစ်သုံးသပ်ရေးကော်မရှင်ဟာကချင်ပြည်နယ်မြစ်စုံဒေတာကိုလာရောက်လေးလာတာရှိပေမဲ့အင်ဂျင်ယာမျိုးနယ်ကဒေတာခံတွေနဲ့တွေ့ဆုံဆွေးနွေးတာမရှိကြောင်းလည်းပြောပါတယ်။စီမံကိန်းအကောင့်ထယ်ဖော်ရင်တောင်းဆိုစာမှာဖော်ပြထားတဲ့စီရင်တဲ့ပုံမှန်ပြီးထိခိုက်နိုင်ကြောင်းလည်းဦးဘရန်ရှောင်းကဆက်ပြောပါတယ်
။ဒါတို့ရဲ့ ပြားထားတဲ့ရင်းထွက်တဲ့ပုံရပါဘူး။ဘုရားအထက်ကယူပါသည်ဆိုနေသူအကြောင်းရှင်းနေနေနေနေတင်းမှာပါသွားတယ်။အဲကြောင့်အများကြီးထိခိုက်သွားနိုင်တယ်။
သမရထံပေးပို့တဲ့စာမှာမေခမလိခမြေဆုံဒေတာကကျေးရွာ131ရွာအင်ဂျီ8000ကျော်နဲ့လူ4000ကျော်ထိခိုက်နိုင်ကြောင်းနဲ့ကချင်လူမျိုးတွေအထွတ်မြတ်ထားရာယဉ်ကျေးမှုဆိုင်ရာနေမီဟာလဲလုံးဝကွယ်ပြောက်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။လက်ရှိပေးပို့တဲ့စာကိုတော့ဒေတာကံပြည်သူ86ယောက်ကပါဝင်လက်မှတ်ရေးထိုးထားပါတယ်။ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ရဲ့အထွေထွေအတွင်းရေးမှူးကိုစားကြီးကတော့ဒီတောင်းဆိုချက်ပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်ဒီချမ်းချမ်းဆိုတဲ့အဲ့ဒီဖိတ်တယ်လေပေါ့အဲ့ဒီနေရာကျတော့သူတို့တက်တက်အစိုးရကိုစီရင်ဝင်စာတဲ့ဟာမရှိခဲ့ဘူးဟောစုံစမ်းစစ်ဆေးရေးကော်မရှင်လေပေါ့နော်သူရဲ့အစီအစဉ်အပတိုင်းဒီမှာမြန်မာနိုင်ငံတိုင်းကလုံးဝကချင်ပြည်နယ်ဒီခုလုံးအားလုံးဝိုင်းဝန်းကန့်ကွက်ကြတော့တကယ်နေရာခဏရင်းမြစ်အစ်စ်ဖြစ်တော့သူတို့ရဲ့သဘောထားဆန္ဒပေါ်ထုတ်ပြအနေနဲ့သူတို့ရဲ့တောင်းဆိုချက်ပေါ်တော့ဒါကြောင့်မို့မြစ်ဆုံအတွက်လှုပ်ရှားနေတဲ့လူရောမြစ်ဆုံကိုအင်တိုက်အားတဲ့ပေါ်တော့ပါဝင်လှုပ်ရှားတဲ့အပိုင်းကိုအထောက်အကူပြုတဲ့အပိုင်းမှာအများကြီးကိုထိရောက်မှုရှိတယ်ဆိုတော့ပြောကြလို့ရပါဘူ
းမြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင်အထည်ပေါ်ခဲ့ပြီးနောက်ပိုင်းမှာစန့်ကျင်ကက်ကွက်တာတွေရှိတာကြောင့်2011ခုနှစ်မှာရပ်ဆိုင်းခဲ့ပါတယ်လက်ရှိအစိုးရတက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လိုကြောင်းဆွေးနွေးပြောဆိုတာတွေရှိခဲ့ပါတယ်။စီမံကိန်းကိုလုံးဝရပ်ဆိုင်းမယ်ဆိုရင်တော့စီမံကိန်းအတွက်ရင်းနှီးထားငွေအမေရိကန်ဒေါ်လာတန်း800ကိုတရုတ်နိုင်ငံကိုပေးလျော်ရမယ့်သဘောရှိနေပြီးစီမံကိန်းကိုအကောင့်ထဲပေါ်မယ်ဆိုရင်တော့တစ်နှစ်ကိုအခွန်ငွေအမေရိကန်ဒေါ်လာတန်း900ရရှိမှာဖြစ်တယ်လို့စီမံကိန်းကထွက်မဲ့လျှက်စစ်ဓာတ်အားဆေးရခိုင်နှုန်းကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတယ်။လက်ရှိအနေအထားအတိုင်းဆက်လက်ဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းနှိမ့်မြုံနံမှုအတွက်အတွန်းငွေတစ်နှစ်ကိုဒေါ်လာတန်90နှစ်စဉ်ပေးဆောင်ရမှာဖြစ်ပါတယ်။လောလောဆယ်မှာတော့ဒေသခံလူမှုအတိုင်းဝိုင်းကိုသာမကပတ်ဝန်းကျင်ကိုပါထိခိုက်ပျက်စီးနိုင်တာကြောင့်မြန်မာပြည်တဝန်းလုံးကမြေဆုံစီမံကိန်းတိစောက်တာကိုကန့်ကွက်ထားကြပါတယ်
။ကိုမိုးစောပြောပြခဲ့တာပါရှင်။ပြည်ပနိုင်ငံတွေမှာတွားရောက်အလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုမြန်မာအစိုးရဘက်ကထိထိရောက်ရောက်အကူအညီပေးနိုင်ဖို့အတွက်ဘလို့မူဝါဒတွေစနစ်တကျချမှတ်ပြဋ္ဌာန်းဖို့လိုအပ်တယ်ဆိုတဲ့အကြံပြုစာတမ်းတစ်စောင်ကိုထိုင်းရောက်မြန်မာအလုပ်သမားတွေအရေးနှစ်အတော်ကြာဆောင်ရွက်လာခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထူးချင်းနဲ့မြန်မာအရေးသုတေသီတဦးဖြစ်တဲ့ဦးအောင်သူငိမ့်တို့ပူးတွဲရေးသားခဲ့ကြပါတယ်ဒီစာတမ်းနဲ့ပတ်သက်လို့မက်ခင်ဖြူထွေကဦးထူးချင်းကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
အခုအကြံပြုစာတမ်းမှာဘလို့အချက်တွေကိုအဓိကအကြံပြုထားတယ်ဆိုတာကိုအချင်းချင်းပြောပြပေးပါရှင်
။ဟိုနိုင်ငံသားမှာရောက်နေတဲ့ရွှေပြောင်းလူသမားတွေကိုကျွန်တော်အစိုးရအနေနဲ့ဟိုဘလို့မျိုးအကောက်ွယ်ပေးတဲ့ဆိုတာကိုအဓိကပေါ့နော်ကျွန်တော်အချက်လက်အသေးစိတ်တွေလည်းရေးထားတယ်။အဓိကပြောမှဆိုရင်တော့တစ်ရွှေပြောင်းလူသမားရဲ့ပညာရေးကျန်းမာရေးနဲ့လူသမားအခွင့်အရေးတွေကိုအကောက်ွယ်ပေးဖို့ဘလို့ရွှေအကောက်နောက်တစ်ခုကသူတို့ကနိုင်ငံသားတွေဖြစ်လာတဲ့ရွှေပြောင်းလူသမားတိုင်းကိုကျွန်တော်တို့အခုလာမဲ့ကျွန်တော်ဂျာချက်ရွေးကောက်ပွဲလိုမျိုးဟာတွေနောက်အထူးရွေးကောက်ပွဲတွေမှာမဲကိုလွယ်လင်းတကူထည့်နိုင်အောင်ဆိုတော့အဲ့လိုအကြံပြုထားတဲ့ဟာတွေတော့အဓိကပါပါတယ်ဗျကျွန်တော်တို့ရဲ့နှစ်ပေါင်းများစွာအတွေ့အကြုံရဲ့အလုပ်သမားတွေရဲ့အတန်ရဲ့ဟိုကျွန်တော်တို့ကပူးပေါင်းပြီးတော့ရေးတဲ့စာတမ်းဖြစ်တယ်နောက်တစ်ခုကဒီအလုပ်ရှင်သားအလုပ်သမားတွေကဒါကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီနိုင်ငံသားဝင်ငွေရှာပေးရုံမဟုတ်ပဲနဲ့သူတို့နည်းပညာတွေပါသူတို့တတ်နိုင်တဲ့လောက်တဲဆောင်လာတဲ့အဲ့လိုမျိုးအလုပ်သမားတွေဖြစ်တော့ကျွန်တော်တို့ရဲ့ဘူဝါဒကိုအစိုးရအနေနဲ့စနေတကြလေးပူပေါင်းဆောင်ရွက်ပြီးပါအကောင့်တွေပေါ်ပြီးပါလို့တော့ကျွန်တော်ပြောချင်ပါတယ်
။အခုဒီအကြံပြုစာကမြန်မာစိုးရလက်ထဲကိုရောရောက်သွားပါပြီလားရှင
်။ဟုတ်ကဲ့ကျွန်တော်တို့အဲ့လိုမျိုးအခုစာအုပ်လေးလိုမျိုးတရားဝင်အဲ့လိုမျိုးမထုတ်ခင်တည်းကကျွန်တော်တို့ဒီဂျွန်လ25ရက်နေ့ကဒေါ်ဆန်းစုကြည်ခိုင်းဝင်လာတဲ့ချိန်မှာလေဒါဒေါ်ဆန်းစုကြည်ကနေပြီးတော့အဲ့လိုအဲ့ဒါပေးစာချက်ပေးပါဆိုတော့ကျွန်တော်တို့အဲ့ဒါတွေလည်းဒေါ်ဆန်းစုကြည်လက်ထဲကိုလည်းထည့်ပြီးပြီးသူတို့ရုံးဝင်လဲကျွန်တော်တို့အဲ့လိုမျိုးပို့တယ်။နောက်ကျွန်တော်ပြီးခဲ့တဲ့အပတ်20ရက်နေ့ကဒီနေ့ပြီးတော့မှလုတ်တဲ့အဆွေလေးပွဲမှာလုတ်တဲ့အချိန်မှလည်းဝီးထားရည်ကိုကျွန်တော်ပေးခဲ့ပြီးပါတယ်
။ဟုတ်ကဲ့သူတို့ဘက်ကရောဒီပေါ်မှာတစုံတရာပြန်ပြီးတော့တုံ့ပြန်တာမျိုးရှိပါသလား
။အလို့သမားဝင်ကြီးကတော့ကျွန်တော်ကိုယ်တိုင်လေအဲ19ရက်နေ့နေ့လယ်မှာကျွန်တော်ကိုယ်တိုင်တွေ့ခွင့်ရတာပေါ့အလို့သမားရောဆိုကျွန်တော်အဲ့ဒီ policy နဲ့ပတ်သက်လို့ကျွန်တော်ကိုယ်တိုင်လည်းလူချင်းရှင်းပြတယ်။အဲ့ဒီစာအုပ်တွေလည်းသူတို့ရဲ့ရုံးမှာကျွန်တော်တို့ပေးထားတယ်ဆိုတော့သူတို့အဲ့ဒီအရာတွေဒါတကယ်လုတ်တဲ့အချက်လက်တွေပါပဲ။ဟိုကျွန်တော်တို့အနေနဲ့ဟိုစူးစမ်းဆောင်ရွက်ပါမယ်ဆိုပြီးတော့ကျွန်တော်တို့အလို့သမားဝင်ကြီးကတော့အဲ့လိုပြောပါတယ်။အချို့ဟာတွေလည်းသူတို့ကျွန်တော်တို့နဲ့တကယ်စင်တကြပူပေါင်းဆောင်ရွက်မှုတွေအခုဟိုစတင်နေတာလဲကျွန်တော်ပြောရပါမယ်
။ဟုတ်ကဲ့ဒီအခုလို့တုံ့ပြန်တာတွေရှိတယ်ဆိုတော့ဥထုချစ်တို့အနေနဲ့ဒီအခုတင်ပြခဲ့တဲ့အကြံပြုချက်တွေကိုအစိုးရဘက်ကအသိမဲ့ပြုပြီးတော့အရေးယူဆောင်ရွက်လာလိမ့်မယ်လို့ရောပြောလည်ထားပါလားရှင
့်။ကျွန်တော်တင်ပြချက်တွေကဒါအလုပ်သမားတွေရဲ့အခြေခံလိုအပ်ချက်တွေတကယ်လဲရိုးရှင်းပြီးတော့ပေါ့နော်။အစိုးရအနေနဲ့ ဟိုအချိန်မီလုံးလုံးနိုင်တဲ့ဟိုဒီကုညီဆောင်ရွက်မှုတွေပဲဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့အစိုးရကတော့အဲ့လိုအခုလည်းကျွန်တော်တို့ဆက်ဆက်လုပ်နေတာမျိုးတွေရှိတော့လေဒါကျွန်တော်အနေနဲ့အများကြီးဒါညှော်လင့်ပါတယ်အစိုးရအနေနဲ့စနစ်ကျဆောင်ရွက်နေမယ်လို့
လက်ရှိအစိုးရတက်လက်ထက်မှာဒီအရင်အစိုးရတွေထက်ပိုပြီးတော့ဒီအလုပ်သမားရေးရာကိစ္စတွေနဲ့ပတ်သက်လာရင်ဆောင်ရွက်ချက်တွေကအားရစရာအခြေအနေတွေရှိတယ်လို့ပြောလို့ရပါသလားဘာတွေရှိပါသလဲရှင
်အစိုးရဆက်ပြီးတော့ဖွဲ့စည်းပြီးတော့၃-၄လတင်းမှာကျွန်တော်မြင်နေပြဒီအထက်ခဲတွေတော်တော်များများရှိပြီးတော့ဒီအလုပ်သမားရေးကိစ္စတွေကတော့ဟိုစနစ်ကျမဆောင်ရွက်ဘူးအခုလပိုင်းအတွင်းမှာပေါ့နော်အခုပေါင်းဆောင်ရွက်မှုတွေပေါ့ဒါကျွန်တော်တို့နဲ့ပေါ့နော်တခြားအဖွဲ့စည်းတွေလည်းသူတို့တတ်တတ်လုပ်တာမျိုးရှိပါတယ်အစိုးရတော့အာကောင်းလာတယ်လို့ကြောင်းနေလည်းပြောလို့ရပါတယ်ဗ
ျ။စာမျက်နှာ၁၇မျက်နှာပါတဲ့ဒီအကြံပြုစာကိုပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထွန်းချင်းနဲ့မြမရေးသူတွေတီတူဦးဖြစ်တဲ့ဦးအောင်သူညီတို့ကပူးတွဲရေးသားခဲ့ကြတာပါ။ဒီအကြံပြုစာရန်ကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အလုပ်သမားဝင်ကြီးဌာနနိုင်ငံသားရေးဝင်ကြီးဌာနနဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေနဲ့ရှဲတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်စတဲ့အဖွဲ့အစည်းတွေကိုလည်းပြေပို့ထားတဲ့အကြောင်းဦးထူးချစ်ကပြောပါတယ်ရှင
်။မြန်မာပြည်တွင်းကျေးဥပဒေဆောင်ရေးလုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစည်းကမ်းသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့အသေးဥပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုပြင်ကြမလဲ။ဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေကြားတဟဇာတဖြစ်အောင်ဘယ်လိုအချက်တွေကိုလိုက်နာကြဖို့လိုပါသလဲစတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမြေမြန်းကြင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေထိုတင်ကြောင်းကြားထားနိုင်ပါတယ်ရှင်။
စနေညတိုက်ရိုက်လေလှိုင်းဆွေးနွေးကန်စီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PPJ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။အခုဆိုရင် VOE ကထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေကို Democratic မြန်မာအသံ DVP ရဲ့ရုပ်တံလှိုင်းကနေပြီးတော့လည်းကြည့်ရှုနိုင်တယ်ဆိုတာကိုအသိပေးပါရစေရှင်။အခုညနေခင်းအစီအစဉ်အစုံမတက်ခင်မှာတရင်အချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပင်နဂိုစစ်ထောင်စုချုပ်ကဒီတစ်ပတ်အဝေးဒိန်းလေရင်တိုက်ခိုက်မှုတွေမှာအာဖဂန်နစ္စတန်မှာရှိတဲ့အယ်ခိုင်ဒါထိပ်ပိုင်းခေါင်းဆောင်တွေသူတို့လက်ထောက်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ထုတ်ဖော်ပြောလိုက်ပါတယ်။တင်းနေနေနေကလုတ်တဲ့ Farak El Qahtani နဲ့ Bilal El Utabi တို့ကိုပြစ်မှတ်ထားတဲ့ဒီစစ်စင်ရေးဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာအတွင်းအယ်ခိုင်ဒါကိုတိုက်ခတ်ခဲ့မှုတွေထဲမှာအရေးပါဆုံးဖြစ်တယ်လို့ပင်နဂွန်အရာရှိကပြောပါရယ်စစ်မီးပြင်းသတင်းတွေအရဒီအယ်ခိုင်ဒါခေါင်းဆောင်နှစ်ဦးကြာဆုံးသွားပြီလို့ဖော်ပြထားပေမဲ့လေလာဆန်းစစ်မှုတွေလုပ်နေစေဖြစ်ပြီးတော့နောက်ဆုံးအတည်ပြုချက်တော့မရသေးဘူးလို့စစ်ဌာနချုပ်ကပြောပါရယ်ခင်ဗျာ IS စစ်သည်ကြွားတွေက2014ခုနှစ်မှာဖမ်းဆီးခဲ့တဲ့ယဇဒီအမျိုးသမီးနှစ်ဦးဖြစ်သူနဒီယာမူရက်နဲ့Lemnis Hejiro ကိုဥရောပပါလီမန်ကဆာခရော့ဖ်ဆုချီးမြှင့်လိုက်ပါတယ်သူတို့ရဲ့လွတ်လပ်စွာပေါ်ထွက်ခွင့်နဲ့အတွေ့အမြင်တွေကြောင့်အခုလိုဆုချီးမြှင့်ခဲ့တာပါစီးရီးယားနိုင်ငံအရှေ့ပိုင်းအလက်ပိုမြို့ဟာလူသက်ကွင်းဖြစ်လာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအကြီးအကဲကမနေ့ကပြောလိုက်ပါတယ်လွန်ခဲ့တဲ့လအတွင်းအဲ့ဒီနေရာမှာလူ400ကျော်တက်ဖြတ်ခံရပြီး2000လောက်ဒဏ်ရာရခဲ့ပါတယ်လူပေါင်း2000ကျော်နေထိုင်နေသေးတဲ့အလက်ပိုမြို့မှာဆရာဝန်30လောက်နဲ့ဆေးရုံသုံးပစ္စည်းကရိယာတွေမစုံလင်းတဲ့ဆေးရုံ6ရုံသာရှိတယ်လို့ကုလလွန်ကြိုရေးကောင်စီကို Mrs. Stephen O'Brien ကမနေ့ကတင်ပြခဲ့ပါရယ်။ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းအစွန်းရောက်ကျန်းဖက်သမားတွေကိုလွန်ကြိုရေးတပ်ဖွဲ့တွေကစစ်ဆင်လျက်ရှိပြီးပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ကျေးရွာတရာကရွာသားတွေကိုစစ်တပ်ကအတင်းမောင်းထုတ်ခဲ့တာကြောင့် Ranger Muslim ရွာသားတွေပေါ်အောင်နေထိုင်ရတယ်လို့ Writer သတင်းမှာဖော်ပြထားပါရယ်။မြမအစိုးရဘက်ကဒီတာဝန်ရှိသူတွေကတော့ဒီကိစ္စပေါ်ငင်းဆိုထားပါရယ်ခင်ဗျာ။
ကြာသပတေးနေ့ညနေခင်းသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Mark Ferguson ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ burmese@voanews.com မှာလည်းနှာစင်နိုင်ကြပါတယ် VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ